ဂျပန်နိုင်ငံအလဲပိုင်းနယ်မြောက်ပိုင်းဒေသတွေမှာစနေနေ့တုန်းကဝင်ရောက်ခဲ့တဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးသူအရေအတွက်ဒီကနေ့ထပ်တိုးလာနေပါတယ်။သေဆုံးသူဦးရေဟာ53ယောက်အထိတိုးလာနေပြီးပျောက်ဆုံးနေသူနောက်ထပ်9ဦးဟာလည်းသေဆုံးနိုင်ပွဲရှိတာကြောင့်အရေအတွက်ထပ်တိုးလာနိုင်တဲ့အကြောင်းဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်ဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်။ကျိုးတော်သတင်းဌာနကတော့သူတို့ကောက်ယူရရှိတဲ့စာရင်းအရသေဆုံးသူ69ယောက်အထိရှိပြီလို့ပြောပါတယ်။သဘာဝပီးရန်ရဲ့တုံ့ပြန်ကင်တွယ်ရေးနဲ့ပြန်လည်တိဆောက်ရေးလုပ်ငန်းတွေအတွက်အထူးဘတ်ဂျက်အသုံးစရိတ်ကိုအတည်ပြုဖို့တုံ့သက်စဉ်းစားနေတဲ့အကြောင်းအစိုးရကပြောပါရယ်။ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးကိုစနေနေ့တုန်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာဂီပစ်တိုင်ဖုန်းမုန်တိုင်းကြောင့်လေပြင်းတိုက်ခတ်မှုတွေနဲ့အတူသမိုင်းတစ်လျှောက်မှာမကြုံစဘူးမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်မြစ်ပေါင်း200ကျော်ရေတွေရှမ်းတက်ခဲ့ပြီးလူနေအိမ်ထောင်ပေါင်းများစွာရေနစ်မြုပ်ခဲ့ရတာပါ။အိမ်ကြီးထောင်ပေါင်းများစွာထိခိုက်ပျက်စီးခဲ့ရပြီးတော့လျှက်စင်မီးတွေလည်းပြတ်တောက်ခဲ့ပါတယ်။ဟာဂီပစ်တိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံမှာနှစ်ပေါင်း60ကျော်အထွန်းမှာအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းပဲဖြစ်ပါတယ်။တိုကျိုမြို့အလယ်ပိုင်းမှာတော့ရေကျသွားတဲ့နေရာတွေမှာရှင်းလင်းတာတွေစတင်လှုပ်ဆောင်နေကြပြီးအခြေအနေကပုံမှန်နည်းပြပြန်ဖြစ်လာနေပေမဲ့လို့မုန်တိုင်းတံကိုစိုးစိုးဝါးဝါးခံခဲ့ရတဲ့နာဂါနိုနဲ့ဖူကူရှိမာမြို့တွေမှာတော့အခုထိရေကြီးမှုတံကိုခံနေရတော့မှဖြစ်ပါတယ်ရှင်။